မင်္ဂလာညနေခင်းပါရှင်2020ပြည့်နှစ်ဖေဖော်ဝါရီလ18ရက်အင်္ဂါနေ့ညနေပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25ရို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Bamis News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါရှင်။ဒီကနေ့ညနေခင်းသတင်းတွေကိုတော့ကိုအောင်အောင်နဲ့ကျွန်မအနောင်လောက်လို့တင်ပြမှာပါ။ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံမှာသေဆုံးသူ1900ဝန်းကျင်ရှိနေပြီးတော့ကူးစက်ခံရသူ9200ကျော်သွားပြီလို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့အတည်ပြုပါတယ်။မြောက်ကိုရီးယားနိုင်ငံမှာတော့အနည်းပညာငွေကြေးအခက်အခဲတွေကြောင့်ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုသားစီးရဲနိုင်ငံတကာအဖွဲ့အစည်းတွေနဲ့အကူအညီပေးဖို့တောင်းခံပေမဲ့လည်းရောဂါကူးစက်ခံရသူမရှိဘူးလို့ပြောပါတယ်။ဂျပန်နိုင်ငံယိုကိုဟာမာစစ်ကမ်းမှာတိချခွဲပြီးဆက်ကပ်ထားတဲ့ Diamond Princess အပျော်စီစင်ကန်တင်မဘောကခီတဲတွေကိုတော့မနှက်ဖြန်ဖို့လူနေမှာတင်မဘောကစပြီးတော့အစဉ်ခွင့်ပြုတော့မှာပါ။ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုကြားမှာပါမခွန်ညို
ကောင်းပါပြီရှင်။အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလာရီတဲ့မှာ27ရာစုပင်လုံညီလာခံစရုပ်ထအချိန်အစည်းအဝေးမတိုင်ခင်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်မယ့်အလားအလာတွေပေါ်လာပါပြီလား။အ
မျိုးသားဆွေးနွေးပွဲများကျင်းပနိုင်ပြီးလာခွင့်ပါပြီလို့ဆိုရတာ။
တိုင်းရင်းသားကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဗိုလ်မှူးကြီးဆိုင်ငင်းရဲ့ပြောပြချက်နဲ့တူနားဆင်နိုင်ပါတယ်။မြန်မာသမိုင်းမှာပထမဆုံးပြဋ္ဌာန်းခဲ့ပြီးနာမည်ဆိုးနဲ့တခြားလုံးကြော်ကြားခဲ့တဲ့နိုင်ငံသားများရဲ့ပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုကာကွယ်ရေးဥပဒေပြင်ဆင်တဲ့မူကြမ်းဒီကနေ့လွှတ်တော်မှာတင်သွင်းလိုက်ပါတယ်။တစ်ချိန်တည်းမှာပဲဒီဥပဒေနဲ့တရားစွဲခံထားရတဲ့အမှုပေါင်း40ကျော်အစွဲခံရသူပေါင်း100ကျော်ရှိနေတယ်ဆိုတာကိုအတန်အဖွဲ့ရဲ့ပြောကြားချက်နဲ့တူနားဆင်ရမှာပါ။အခုရင်ဆုံးတော့အင်ကာနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုအောင်အောင်တို့ပြောပြပါမယ်ရှင
်။ကိုရိုနာဗိုင်းရပること်စ်ကြောင့်တရုတ်နိုင်ငံမှာသေဆုံးသူ1900ဝန်းကျင်ရှိနေချိန်မှာပဲကူးစက်ခံရသူ9200ကျော်သွားပြီလို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကအင်္ဂါနေ့မှာအတည်ပြုပါရယ်။ဒီကနေ့ထုတ်ပြန်လိုက်တဲ့နောက်ဆုံးစာရင်းထဲမှာတော့ယောဂါကူးစက်ခံထားရတဲ့လူနာသစ်က1886ဦးနဲ့သေဆုံးသူ98ဦးလည်းပါဝင်ပါရယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်တရုတ်ကျန်းမာရေးစနစ်ပေါ်အမဲဆက်ထင်းစေခဲ့သလိုယောဂါပြန့်နှံ့မှုကိုထိန်းချုပ်ဖို့ကြိုးပမ်းနေနေလဲဒေတာတချို့ကိုတရုတ်သားဝင်ရှိသူတွေကအဝင်အထွက်ပိတ်ထားခဲ့တာပါယောဂါကြောင့်အင်္ဂါနေ့ကသေဆုံးခဲ့သူတွေထက်မှာကိုရိုနာဗိုင်းရပ်စ်အဓိကကူးစက်ပြန့်နှံ့ခဲ့တဲ့ဟူဘေးပြည်နယ်ဝူဟန်မြို့ဝူချန်းဆေယုံညွှန်ကြားရေးမှူးလျူဇင်မင်းလဲပါဝင်တယ်လို့နိုင်ငံပိုင်ရုပ်သံသတင်းဌာနကကြေညာပါတယ်တရုတ်အစိုးရကထုတ်ပြန်တဲ့လက်တော်ကိန်းဂဏန်းတွေအရယောဂါကူးစက်မှုကျဆင်းသွားကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO အကြီးအကဲဒေါက်တာသီဒရိုအရနောကေဘရီယေဆစ်ကမနေ့တင်းလာနေမှာပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းတခြားဒေသတွေကိုပါယောဂါကူးစက်နေတာကြောင့်အခြေအနေတွေပြောင်းလဲသွားတာမျိုးဖြစ်လာနိုင်တယ်လို့ယောဂါကူးစက်မှုကျဆင်းသွားပြီလို့ပြောဖို့အချိန်စိုးလွန်သေးတယ်လို့လည်းပြောဆိုခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာတိတ်ကိုပြင်းထန်ပြီးတော့ထပ်ကူးနိုင်တဲ့အနေအထားရှိနေပေမဲ့ဟူဘေးပြည်နယ်မှာတော့အတော့ကိုထိန်းချုပ်ထားနိုင်ပြီလို့လည်းဒေါက်တာတေဒရော့စ်ကပြောဆိုခဲ့ပါတယ်။ယောဂါကူးစက်ခံရတဲ့လူနာ80ရာခိုင်နှုန်းပြန်ပြီးတော့ကျန်းမာလာတယ်လို့လည်းသူကပြောပါတယ်။ WHO ရဲ့အဆိုအရတရုတ်နိုင်ငံပြည်မှာကူးစက်ခံရသူ960လေးဦးရှိနေပြီးတော့ဂျပန်နိုင်ငံယိုကိုဟာမာစစ်ကမ်းမှာတိချခွဲဆက်ကပ်ထားတဲ့ဇင်ကန်တင်မောဘောကလူနာတွေလည်းအများပြားပါဝင်တာဖြစ်ပါတယ်
။မြောက်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူမရှိသေးဘူးလို့ပြောပါတယ်။မီးပညာငွေကြေးအခက်အခဲတွေကြောင့်ယောဂါကူးစက်ပြန့်ပွားမှုတားဆီးရေးနိုင်ငံတကာဖွဲ့စည်းရေးအနေနဲ့အကူအညီပေးဖို့တောင်းခံထားပေမဲ့ယောဂါကူးစက်ခံရသူတော့မရှိဘူးလို့ဆိုပါရယ်။မြောက်ကိုရီးယားအနာရကွန်မြူနစ်ပါတီသတင်းစာဒီရိုဒန်ဆန်မန်မှာဒီမြောက်ကိုရီးယားကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကိုကူကပြီးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတယောက်မှမရှိသေးဘူးဆိုပြီးတော့ဖော်ပြထားတာပါ။သွာလာမှုကိုကန့်သတ်ထားတာမျိုးပါဝင်တနိုင်ငံလုံးအတိုင်းအတာနဲ့တင်းတင်းကြပ်ကြပ်စစ်စစ်ထိန်းချုပ်ထားတာကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုအအောင်မြင်မြင်နဲ့ထိန်းချုပ်ထားလိုက်ပြီလို့မြောက်ကိုရီးယားအာဏာပိုင်တွေကပြောဆိုကြောင်းတောင်ကိုရီးယားယုံဟပ်သတင်းဌာနကဆိုရတယ်နမိုနီးယားလိုအသက်ရှူလမ်းကြောင်းဆိုင်ရာပြဿနာပေးတဲ့ဒီ COVID-19 ရောဂါကြောင့်လူပေါင်း1900လောက်သေဆုံးခဲ့ပြီးတော့9300ကျော်ကူးစက်ခံနေရတာပါ။ဒီသေဆုံးကူးစက်ခံရသူအများစုဟာမြောက်ကိုရီးယားရဲ့အိမ်ရင်းချင်းတရုတ်နိုင်ငံကပါ။ခေါင်းဆောင်ဆက်ဆက်လက်ထက်မှာနိုင်ငံတကာတန်းကွင်းနဲ့တစဝေးကွာလာတာကြောင့်စီးရင်မွေးတည်လာတဲ့မြောက်ကိုရီးယားမှာအခုလိုရောဂါမျိုးကူးစက်ခံရပြီဆိုရင်တော့ထိမနိုင်သိမရတဲ့လူသေးပြောက်အများကြီးရှိလာနိုင်ပါတယ်။မြောက်ကိုရီးယားမှာကောင်းမွန်တဲ့လက်မဆက်သွေးရေးအခြေခံအဆောက်အအုံမရှိသလိုကျန်းမာရေးဆိုင်ရာကုသမှုတွေကိုလိုအပ်သလိုချက်ချင်းအေးအေးယူဆောင်ရွက်ပေးနေမှာမဟုတ်တာကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုလုံလုံလောက်လောက်နဲ့တားဆီးဟန်တားနိုင်မှာမဟုတ်ဘူးဆိုပြီးတော့ကျွမ်းကျင်သူတွေကသတိပေးထားပါတယ်
ဂျပန်နိုင်ငံယိုကိုဟာမာစစ်ကမ်းမှာတိချခွဲပြီးတော့ဆက်ကပ်ထားတဲ့ Diamond Princess အပျော်စီစင်ကန်တင်မဘောကခီတယ်ရီကိုမနေ့ပြန်ပို့မှုနဲ့မှာတင်မဘောကစပြီးတော့ဆင်းခွင့်ပြုတော့မှာပါ။ဒ ဒီတင်မောကြီးပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့ခီးတွေတွေ့ရှိခဲ့တဲ့အတွက်ဆယ်လျက်ကြာအဝင်ထွက်ကန့်သက်ပြီးတော့စောင့်ကြည့်ခဲ့တာလည်းဖြစ်ပါတယ်။တင်မောခီးတွေအတော်များတဲ့အတွက်ခီးတွေအလုံးကမ်းမော်တက်လာနိုင်ဖို့ရက်နဲ့ချီကြာနိုင်တယ်လို့ဂျပန်ကျန်းမာရေးဝန်ကြီးကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။ဆေးစစ်ချက်အရယောဂါကူးစက်မှုမရှိတဲ့သူတွေကိုတော့ပုတ်ထူးနေမှာကန့်တက်ခွင့်ပြုထားပေမဲ့လည်းယောဂါဆစ်ဆင်းနိုင်တဲ့အနေအထားပေါ်မူတည်ပြီးတော့တောက်ကြနေမှာတင်မောပေါ်ကဆင်းခွင့်ရတာမျိုးလည်းဖြစ်လာနိုင်တယ်လို့ပြောပါတယ်။တရုတ်နိုင်ငံအပြည့်ဖက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူအများစုက Diamond Princess တင်မောဘောကဖြစ်ပါတယ်။တင်မောခီးတဲ့3900တက်ကအခုလက်ရှိ1923ကိုဂျပန်ကျန်းမာရေးဝန်ကြီးဌာနကကနအူးစမ်းသပ်စစ်ဆေးတာမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ454ဦးသေရှိထားတာလည်းဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့လူယုံတူဦးပေါ်တရားရေးဌာနကတရားစွဲဆိုထားတဲ့အမှုမှာသမ္မတနဲ့ယင်းဤတဲ့ဆက်ဆံရေးရှိတဲ့ရှေ့နေကြောက်ကဝင်ရောက်ဟန်တာပြီးဒီကိစ္စနဲ့ပတ်သက်လို့ပြည်အောင်စုတရားသူကြီးအတင်းကပုဒ်ဟုနေ့မှာအရေးပေါ်စီဝေးကျင်းပဖို့ရှိနေပါတယ်။ဒီကြားလွတ်လပ်တဲ့ပြည်အောင်စုတရားသူကြီးအတင်းကြီးအကဲတရားသူကြီးစင်သီယာရူဖ်ကတရားသူကြီးတူဦးချင်းစီအပေါ်တိုက်ခိုက်မှုတွေရှိလာတာနဲ့ပတ်သက်ပြီးတော့ဆိုရင်ကြောင်းနဲ့ဒီကိစ္စဟာစီဝေးမှာအဓိကထားဆွေးနွေးမဲ့အကြောင်းအရာဖြစ်တယ်လို့ VOA ကပြောပါတယ်။အသေးစိတ်ကိုတော့သူကမပြောပေမဲ့လာမယ့်ຫນွေဥပေါ့ပုံမှန်စီဝေးချိန်ထိဆောင်ဆိုင်မနေတော့ဘဲဆော့ပြီးတော့ကျင်းပတာဖြစ်တယ်လို့လည်းဆိုပါတယ်။သမရရဲ့ကာလကြာရှည်မိတ်ဆွေလူယုံတူဦးဖြစ်တဲ့ Roger Stone အပေါ် Congress လွှတ်တော်ကိုလိန်လည်မှုတပ်တွေပေါ်ဩဇာလွှမ်းမိုးမှုစ조사မှုနဲ့2016သမ္မတရွေးကောက်ပွဲကိုရုရှားကဝင်နှောက်တဲ့အပေါ်အဲ့ဒီအချိန်အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုကိုဟန်တာနှောက်ရှက်မှုဆိုင်ရာဆွဲချက်တွေအပါအဝင်အမှု9ခုအတွက်အပြစ်ရှိကြောင်းနိုဝင်ဘာလမှတရားရုံးကဆုံးဖြတ်ထားပြီးတော့သူ့အပေါ်ထောင်ဒဏ်9နှစ်ကနေ6နှစ်အထိချမှတ်ဖို့တရားရေးဌာနရှင်းတွေကအကြံပြုထားတာပါဒါပေမဲ့လည်းဆိုရရှိနေချုပ်ကကျုပ်ဝီလျံဘာကပြည်တံရှော့ပေါ်ပေးဖို့ဆိုပြီးတော့ဂျာဝင်ခဲ့တာမှာတရားရေးဌာနနဲ့နိုင်ငံရေးတိုင်ဝမ်ဂျာဝေဖန်မှုတွေပြင်းပြင်းထန်ထန်ထွက်ပေါ်လာတာပါရော့ဂျာစတုန်းပေါ်ထောင်ဒဏ်9နှစ်ကနေ6နှစ်အထိချမှတ်တာဟာတရားမျှတမှုမရှိသလိုဗယံပဒါဆောင်ရွက်တာဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်က Twitter မှာရေးသားပြီးရှင်းနေချုပ်ကအခုလိုဂျာဝင်ဆောင်ရွက်တာလည်းဖြစ်ပါတယ်သူအနေနဲ့တော့သူမှန်တယ်ထင်တဲ့အတိုင်းအခုလိုဆောင်ရွက်တာဖြစ်တယ်လို့ရှင်းနေချုပ်ဘာကခုခံပြောဆိုပါရယ်သမ္မတရဲ့ယင်းဤတဲ့မိတ်ဆွေအပေါ်အခုလိုနှိမ့်ရှင်းထောင်ဒဏ်ချမှတ်ဖို့အကြံပြုတာဟာအခုကျူးလွန်တဲ့ပြစ်မှုအမျိုးအစားပေါ်ချမှတ်မဲ့ပြည်ထောင်စီရင်ချက်နဲ့အညီဆုံးဖြတ်တာဖြစ်ပြီးတော့ရှင်းနေကျိုးရဲ့ဂျာဝင်မှုအပြီးမှာတော့ဒီအမှုကိုကင်ကွယ်တဲ့တရားရေးဌာနရှင်းနေ၄ဦးမှာ၃ဦးကဒီအမှုကိုဆက်ပြီးတော့ကင်ကွယ်တော့မှာမဟုတ်ကြောင်းနဲ့ကျန်တဲ့2ဦးကတော့တရားရေးဌာနကနေပါနှုတ်ထွက်သွားပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိဖိုင်းဒိုမီတာ70 kHz 1683ညဖိုင်းဒိုမီတာ19 kHz 15563ညနဲ့ဖိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါရစေ
VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့က Victoria Monument အနီးကဈေးဝယ်စင်တာတစ်ခုမှာဒီကနေ့နေ့ခင်းပိုင်းကတနတ်သမားတယောက်ရဲ့ပြစ်ခတ်မှုကြောင့်အမျိုးသမီးတဦးသေဆုံးပြီးတော့အခြားအမျိုးသမီးတယောက်ထပ်မံထိခိုက်ဒဏ်ရာရသွားတယ်လို့ဘန်ကောက်ပို့သတင်းစာမှာဖော်ပြထားပါတယ်။ဈေးဝယ်စင်တာလေးထပ်က The Icon အလပြုပြင်ရေးစခန်းမှာညနေ3နာရီခွဲလောက်ကအခင်းဖြစ်ပွားခဲ့တာပါ။အသက်28နှစ်အရွယ်ဆေးကံဝန်ထမ်းအမျိုးသမီးတဦးရဲ့ခေါင်းနဲ့ခန္ဓာကိုယ်မှာကြီးစံထိမှန်ပြီးတော့တေဆုံးခဲ့တာလည်းဖြစ်ပါတယ်။ဒဏ်ရာရသွားတဲ့အခြားဝန်ထမ်းအမျိုးသမီးကိုတော့ဆေးရုံပို့ထားပါတယ်။ထွက်ပြေးလွတ်မြောက်သွားတဲ့တနတ်သမားကိုတော့ထိုင်းရဲတပ်ဖွဲ့ကအပြင်းထန်ရှာဖွေနေပါတယ်။ရဲတို့ကပိတ်ဆို့ရှင်းလင်းထားတဲ့အခင်းဖြစ်ရနေရာမှာ point 45 calibra ကြီးစံကြီးကက်အခွန်ခုနှစ်ခုနဲ့ကြီးစံတွေပြန်ကျဲနေတာကိုတွေ့ခဲ့ရပါတယ်။အသက်ခံလိုက်ရတဲ့အမျိုးသမီးရဲ့ရီစာဟောင်းဒေဆိုရွန်နုံချောရွန်ကိုတာဝန်ရှိသူတွေကတန်ရာရှိနေတာပါ။မနာလိုဝန်တိုစိတ်ကြောင့်ပြစ်မှုကျူးလွန်ခဲ့ပုံရတယ်လို့လည်းစုံစမ်းစစ်ဆေးရေးမှုတွေကပြောပါတယ်။ဒီတက်ခတ်မှုမှာအမျိုးသမီးသူတိတ်ဆုံးပြီးတော့နောက်တူဒဏ်ရာရတယ်လို့ရဲဌာနဒုတိယပြောက်ခွင့်ရဗိုလ်မှူးကြီးခရစ်ဆာနာပန်နာချောရွန်ကအတည်ပြုပြောဆိုထားပါတယ်။
ဥရောပသမဂ္ဂ EU နဲ့ BNN ကုန်သွယ်မှုသဘောတူညီချက်တည်းကိုအတည်ပြုလိုက်နေမှာပြီ။ဥရောပကနေဗြိတိန်ခွဲထွက်ခဲ့တယ်လို့ BNN ရဲ့လူ့ခွင့်အခြေအနေနဲ့ပတ်သက်ပြီးတော့ဆွေးနွေးမှုတွေကြောင့်ဒီကိစ္စအတည်ဖြစ်လာဖို့နောက်နေ့ကြံကြလိမ့်မယ်ဆိုပြီးတော့တွက်ဆထားတဲ့ဂျာမာပဲအခုလိုအတည်ပြုလိုက်နေတာပါ။လွန်ခဲ့တဲ့သတင်းပတ်ကဥရောပသမဂ္ဂပါလီမန်မှာဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့ BNN ကြားကုန်သွယ်ခွင့်လျှော့ချဖို့ပါဝင်တဲ့သဘောတူညီချက်ကို400/192မိနစ်နဲ့အတည်ပြုခဲ့တာပါ။ဥရောပသမဂ္ဂကနေဗြိတိန်ခွဲထွက်တာကြောင့်ကုန်သွယ်ရေးထိခိုက်နေမှာဆိုတဲ့ဆွေးမှုတွေအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်နဲ့ကုန်သွယ်ရေးစစ်ပွဲပေါ်အာရုံစိုက်ရာကနေဒီလအတွင်းဥရောပသမဂ္ဂပေါ်ကုန်သွယ်ခွင့်တိုးကောက်ဖို့ခြေလှမ်းလာတာကြောင့်ဥရောပသမဂ္ဂဟာတခြားနိုင်ငံတွေနဲ့ပါစီးပွားရေးပူးပေါင်းဆောင်ရွက်ဖို့အခွင့်အလမ်းသစ်တွေရှာဖွေလာတာပါ ကုန်သတင်းသဘောတူညီချက်ကို EU ဘက်ကအတည်ပြုလိုက်တာဟာ BNN အတွက်လည်းသတင်းကောင်းတစ်ခုပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုနဲ့အမေရိကန်တရုတ်ကုန်သွယ်ရေးစစ်ပွဲကြောင့်စီးပွားရေးမှာအထိနာနေတဲ့ BNN ဟာအခုတော့ခြေလှမ်းသစ်တရက်ကိုစတင်နိုင်မှာပါ။ BNN ရဲ့လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်ဟာအရှိတောင်အရှောင်မှဒုတိယအကြိမ်ဖြစ်ပြီးတော့ပထမအကြိမ်ကတော့စင်ကာပူနဲ့ပါ။ဥရောပသမဂ္ဂဘက်ကကုန်သွယ်ကွန်ရှော့ကောက်မှကြောင့် BNN အနေနဲ့ရေရွက်ပစ္စည်းအဝတ်အထည်တစ်သားနဲ့လုတ်တဲ့ပို့ကွန်ပစ္စည်းအရေးအတွက်တိုးလာမှာဖြစ်ပြီးတော့ EU ဘက်ကလည်းအယ်ကိုဟောစက်မှုပစ္စည်းနဲ့ဈေးဝါတွေကိုအခွန်ကတသက်သက်သာနဲ့ BNN ကိုတင်ပို့နိုင်မှာပါခင်ဗျာ။
ပရိနိုင်ငံမှာသတင်းပတ်တွေအတွင်းအင်အားပြင်းမုန်တိုင်းတစ်ခုဒုတိယအကြိမ်ဝင်တိုက်ခဲ့တာကြောင့်မြို့ရွာအတော်များများရေကြီးရေရှမ်းမှုတွေနဲ့ရင်ဆိုင်နေရပါတယ်။ဒန်နစ်မုန်တိုင်းကြောင့်မိုးသည်ထန်ခဲ့တဲ့အတွက် River Wine မြစ်ကမ်းပါတွေပြိုးပြီးတော့မြို့ရွာတွေထဲရေရှမ်းလာတာပါ။ Hartford မြို့နယ်အနီးတစ်ဝိုက်ဒေသတွေကိုအကြီးအကျယ်ရေလွှမ်းနေတာကိုကောင်းကင်ကရိုက်ယူထားတဲ့ဗီဒီယိုပုံရိပ်တွေမှာတွေ့ရပါတယ်။အင်္ဂလန်နယ်ထဲကနေရာပေါင်း480မှာရေကြီးရေရှမ်းသတိပေးချက်တွေတင်လာနေတာထုတ်ပြန်ထားတယ်လို့ပရိတိန်သဘာဝပတ်ဝန်းကျင်အေဂျင်စီကပြောပါတယ်။တဟာအရေးအတွက်အများဆုံးစံချိန်နဲ့သတိပေးချက်လည်းဖြစ်ပါတယ်။ဝါကစချာနေရာတန်ဘူရီမြို့ကနေတင်းငွေနေရဲကပျောက်ဆုံးနေတဲ့အသက်55နှစ်အရွယ်အမျိုးသမီးတဦးရဲ့အလောင်းကိုဝက်စ်မာဆီယာရဲဌာနကရှာတွေ့ခဲ့တဲ့အတွက်မုံတိုင်းကြောင့်တိတ်ဆုံးသူ3ဦးထိတိုးလာခဲ့တာပါ။မုံတိုင်းထံကြောင့်ကားလန်တွေမြေထားလန်တွေအိမ်တွေနဲ့စီးပွားရေးလုပ်ငန်းနေရာအတော်များများရေလွှမ်းမှုခဲ့တာဖြစ်ပြီးတော့ပရိတိန်နိုင်ငံတကာခီးသွွာလာရေးအတွက်လည်းအနောက်ရှေ့ဟန်တာတွေဖြစ်ခဲ့ရတာဖြစ်ပါတယ်။
ရာသီဥတုပြောင်းလဲမှုတိုက်ခိုက်ရေးအတွက်အမေရိကန်ဒေါ်လာ10ဘီလီယံလှူဒန်းသွားမယ်လို့အမေဇုန်စီးပွားရေးလုပ်ငန်းတည်ထောင်သူ Jeff Bezos ကပြောလိုက်ပါတယ်။ကမ္ဘာအချမ်းသာဆုံးစီးဝင် Bezos ကသူအခုလိုလှူဒန်းမဲ့အကြောင်းကို Instagram စာမျက်နှာမှာရေးသားခဲ့တာပါ။ကမ္ဘာကြီးကိုချင်းချောင်းနေတဲ့ရာသီဥတုပြောင်းလဲမှုတိုက်ခိုက်ရေးအတွက် Bezos ရမုံငွေကိုအခုနှစ်နွေရာသီကစပြီးတော့မတည်ပေးသွားမှာဖြစ်ပါတယ်။အရင်ကလည်း Microsoft နည်းပညာလုပ်ငန်းတွဲဖက်တည်ထောင်သူ Bill Gates နယူးယောက်မြို့တော်ဝန်ဟောင်းမီဒီယာလုပ်ငန်းရှင် Michael Bloomberg နဲ့ယင်းမျိုးနယ်မှုကုမ္ပဏီလုပ်ငန်းရှင် Tom Steyer တို့လိုအမေရိကန်တန်းကြွယ်တထေးတွေဟာရာသီဥတုပြောင်းလဲမှုတိုက်ခိုက်ရေးအတွက်ရန်ပုံငွေအမြောက်များမတည်ထားပေးပါတယ်။ Amazon စီးပွားရေးလုပ်ငန်းကဒီရာသီဥတုပြောင်းလဲမှုတိုက်ခိုက်ရေးနဲ့ပတ်သက်ပြီးတော့ထိထိရရလို့တာတိတ်မရှိဘူးလို့သူ့အလုပ်သမားတွေရဲ့ဝေဖန်မှုကိုခံနေခဲ့ရတာပါ။ Amazon စီးပွားရေးလုပ်ငန်းကြီးရဲ့ပစ္စည်းမှာယူသူတွေအတွက်အင်ရှိအရောက်ပို့ပေးတဲ့ဝန်ဆောင်မှုကြောင့်နှစ်စဉ်ကား tracker လေယာဉ်စတဲ့တည်ယူပို့ဆောင်ရေးကိုအသုံးပြုတာဟာကာဗွန်ထုတ်လွှတ်မှုကိုမြင့်မားစေတဲ့အကြောင်းရင်းတွေမှာပါဝင်ပါတယ်။တက်ဂရိတ်2040မှာကာဗွန်ထုတ်လွှတ်မှုကိုလျှော့ချနိုင်အောင်လှုပ်ဆောင်သွားမယ်လို့ Amazon လုပ်ငန်းရှင် Bezos ကအတည်ပြုထားပါတယ်ခင်ဗျာ
။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုနမ်းလောင်တဲ့ကိုအောင်အောင်တို့ပြောပြပေးသွားတာပါရှင်။အခုဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေစက်တိုင်းနှာစင်ကြရမယ်ထဲမှာတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံစရုပ်ထအချိန်မြောက်ကျင်းပနိုင်မဲ့အလားအလာကိုအရင်ဆုံးနှာစင်ကြရမှာပါ21ရာစုပင်လုံညီလာခံစရုပ်ထအချိန်စီဝေးမတိုင်ခင်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်မဲ့အလားအလာတွေပေါ်လာနေပြီဖြစ်ပါတယ်။အစိုးရကိုယ်စားလှယ်အဖွဲ့နဲ့အပြည့်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြား3ရက်ကြာဆွေးနွေးပွဲအတွင်းဒီကိစ္စအပေါ်ညှိနှိုင်းဆွေးနွေးခဲ့ကြတာဖြစ်ပြီးပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအစည်းအဝေးကနေအတည်ပြုပေးရမှာဖြစ်ပါတယ်။ဒီအကြောင်းကို VOA သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့2018ခုနှစ်ကကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံတတိယအစည်းအဝေးအကြိုကာလမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုပြည်내အချို့မှာကျင်းပခွင့်မရတယ်လို့ကျင်းပဖို့ပြင်ဆင်စဉ်တားဆီးခံရတာတွေရှိခဲ့တာပါလက်ရှိရန်ကုန်မြို့အမျိုးသားပြည်내တည်မြဲရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC ရုံးမှာ3ရက်ကြာကျင်းပတဲ့အစိုးရနဲ့ NCA လက်မှတ်ထိုးတိုင်းဒေသလက်နက်ကိုင်ကိုယ်စားလှယ်အဖွဲ့တို့ရဲ့ဒုတိယအကြိမ်အစည်းအဝေးမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲရီကျင်းပရေးအတွက်ညှိနှိုင်းနိုင်ခဲ့တယ်လို့တိုင်းရင်းသားကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဗိုလ်မှူးကြီးဆိုင်ငင်းကအစည်းအဝေးအပိတ်မိန်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်
။မြန်မာစစ်မှန်ရေးဆွေးဆွေးပွဲရမယ် public consultation ကျင်းပရေးအတွက်လူ့အသက်လူ့ပြည်ဆိုင်မှုတွေကိုဆောင်ရွက်နေတယ်ညှိနှိုင်းဆွေးနွေးနိုင်ခဲ့ပြီ။မကြာမီကျင်းပမယ့်အစည်းအဝေးမှာအတည်ပြုပေးဖို့ရှိပါတယ်။မြန်မာစစ်မှန်ရေးဆွေးဆွေးပွဲများကျင်းပမယ့်ရေး
အစိုးရကိုယ်စားလှယ်အဖွဲ့ရဲ့ခေါင်းဆောင် NRPC ဒုဥက္ကဋ္ဌပြည်ထောင်စုရှေ့နေချုပ်ဦးထွန်းထွန်းဦးကလည်းအစည်းအဝေးပွဲကရရှိလာတဲ့အချက်တွေကိုအခုလိုပြောဆိုပါတယ်။
ဒီတော့ဒါမဲ့ဒီနေ့မှာဆိုတော့ဒီချက်တွေ
အစည်းအဝေးပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့နှစ်ဖက်အဆိုပြုချက်တွေတဲကအချက်ရှိချက်ကိုဘုံသဘောတူညီချက်စုစည်းချက်အဖြစ်ရရှိခဲ့ပြီးစနစ်ချက်ကတော့ဆက်လက်ဆွေးနွေးဖို့ရှိနေကြောင်းထုတ်ဖော်ပြောဆိုခဲ့ပေမဲ့ဒီချက်တွေကိုတော့အထက်ကိုတင်ပြအတည်ပြုချက်ရယူရမှာကြောင့်အသေးစိတ်ပြောဆိုတာမရှိခဲ့ပါဘူးအစိုးရကိုယ်စားလှယ်အဖွဲ့နဲ့တိုင်းရင်းသားကိုယ်စားလှယ်အဖွဲ့တွေဟာဒီလ16ရက်နေ့ကအပြစ်ခတ်ရက်စဲမှုခိုင်မာရေးကိစ္စတွေကိုအဓိကဆွေးနွေးခဲ့ပြီး18ရက်နဲ့18ရက်နေ့တွင်မှာတော့နိုင်ငံရေးကိစ္စတွေကိုဆွေးနွေးခဲ့တာဖြစ်ပါတယ်။နောက်တစ်ချိန်တတိယအစည်းအဝေးကိုတော့မတ်လ5ရက်6ရက်9ရက်နေ့တွင်မှာကျင်းပဖို့သဘောတူညီခဲ့ပါတယ်။ဒီကိုယ်စားလှယ်အဖွဲ့တွေရဲ့ပထမအကြိမ်အစည်းအဝေးကိုဒီလ2ရက်နဲ့3ရက်နေ့တွေကကျင်းပခဲ့တာပါ။ဒီအစည်းအဝေးပွဲတွေဟာရှစ်ကြိမ်မြောက်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်အကောင့်ထယ်ဖို့မှုဆိုင်ရာညှိနှိုင်းအစည်းအဝေး GICM ကချမှတ်ခဲ့တဲ့ပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံးသုဒ္ဓအစည်းအဝေးကျင်းပရေးဆိုင်ရာဆုံးဖြတ်ချက်ရှစ်ချက်ကိုအဓိကဆွေးနွေးခဲ့တာဖြစ်ပါတယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးသဒုတ်ထအစည်းအဝေးကိုတော့ဧပြီလနောက်ဆုံးပတ်လောက်မှာကျင်းပဖို့ပြင်ဆင်ထားပြီးဒီအတွက်လည်းညီလာခံဖိမျောက်ရေးဆိုင်ရာအစည်းအဝေးတွေကိုဇက်တိုက်ကျင်းပဖို့ရှိနေပါတယ်
။ကိုမိုးစောစုံစမ်းတင်ပြခဲ့တာပါရှင်။အခုဆက်ပြီးတော့ဒီကနေ့ပြည်သူ့လွှတ်တော်ကိုတင်ခဲ့တဲ့နိုင်လွတ်လုံဥပဒေပြင်ဆင်ရေးမူကြမ်းဘက်ကိုအလှည့်ပေးကြပါမယ်။နိုင်ငံသားများ၏ပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနှင့်ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းတစ်ခုကိုဒီကနေ့ပြည်သူ့လွှတ်တော်မှာတင်သွင်းလိုက်ပါတယ်။မြန်မာနိုင်ငံသမိုင်းတလျှောက်ပထမဆုံးပြဋ္ဌာန်းဘူးရာဖြစ်တဲ့အဲ့ဒီဥပဒေကိုလိုသလိုအသုံးချပြီးတရားစွဲဆိုနေတာတွေကြောင့်နာမည်ဆိုးနဲ့ကြော်ကြားလာပြီးတဲ့နောက်အခုလိုပြင်ဆင်ဖို့လှုပ်လာတာပါ။ဘယ်ချက်တွေကိုအဓိကပြင်ဆင်ဖြည့်ဆွက်ဖို့ဥပဒေကြမ်းမှာဖော်ပြထားပါသလဲ။ဝေဖန်သူတွေကရောဘလို့မြင်ကြပါသလဲ။ဆက်သွယ်စုံစမ်းထားတဲ့ VOA တဲ့တော့မမေခါကသတင်းပေးပို့ထားပါရရှင်
။နိုင်လွတ်လုံဥပဒေလို့နာမည်ကြီးနေတဲ့နိုင်ငံသားများရဲ့ပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ရေးဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေကိုပြင်ဆင်မဲ့ဥပဒေကြမ်းတစ်ရပ်ကိုဒီကနေ့ပြည်သူ့လွှတ်တော်မှာတင်သွင်းလိုက်တာဖြစ်ပါတယ်။ဒီဥပဒေကို2018ခုနှစ်မတ်လတုန်းကအတည်ပြုပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။အခန်း6ခန်းနဲ့ပုံမှန်73ခုသာပါဝင်တဲ့ဒီဥပဒေကိုထပ်တိုးပုံမှန်2ခုထည့်လိုက်တယ်လို့အမကန်ပေးလို့ရတဲ့ပုံမှန်အနေနဲ့ပြင်ဆင်ဖို့လုပ်တာဖြစ်တယ်လို့ဒီဥပဒေကြမ်းကိုတင်သွင်းတဲ့တရားစီရင်ရေးနဲ့ဥပဒေရေးရာကော်မတီအတွင်းရေးမှူးဦးလာတန်းက VOA ကိုပြောပြပါတယ်
ဒီအဓိကတော့ကျွန်တော်တို့ဟိုအာမခံပြီးတဲ့ပုံမှန်ဖြစ်အောင်လုပ်တယ်ဗျာနော်နောက်ပြီးတော့တရားဆွဲတဲ့အခါမှာသက်ဆိုင်ရာကြီးထဏာရဲ့ဂျူတင်ခွင့်ပြုချက်ကိုရယူရမယ်ဗျာအဲ့ဒါအဓိကပဲပုံမှန်30ပြင်ထားနော်30ကကြီးထက်တဲ့တာပဲဗျာပုံမှန်ဒီလိုဆိုပုံမှန်ခုနှစ်ပါတာမီချက်ကိုလို့ကောင်းပုံမှန်10ကကြီးမှ9အထိတာမီချက်တရားကိုလို့ကောင်းဖောက်ပြကျူးလို့ညောပြည်မှုထင်ရှားဒီနေ့ခံရတဲ့ထိုးသူကိုလည်းလုံး6လမှအများစု3နှစ်တိကျအောင်ချာမိပြင်းတဲ့3သိန်းမှ15သိန်းတက်ငွေတန်ချမှတ်လိုက်ပြီဆက်ဆိုင်ကြီးတဲ့ဂျူလီခွင့်ပြုရယူရပြီဆို14ကကြီးနေထည့်ထားတယ
်
နောက်ပြီးတော့အဲ့ဒါတခုနောက်တစ်ခုကပြည်မှုများကိုအမကန်ပေးတဲ့တော့ပြည်မှုများစီတတ်မှတ်တယ်အခါကူးနေတဲ့တတ်မှတ်တယ်အဲ့ဒါအမကန်ပေးတယ်ဝီလီပဲဖြစ်သွားတော့ဘောနော်
ဆက်ဆိုးကလက်ထက်ကလို့နိုင်ငံသားတွေနောက်ကိုနောက်ရောက်ခံစောင့်ကြည့်ခံရတာဖုန်းဆက်သွယ်မှုတွေကိုကြားဖြတ်နားထောင်ခံရတာစတဲ့ပုံကိုရလွတ်လပ်ခွင့်တွေကိုထိပါခံရမှုတွေကကာကွယ်ပေးဖို့ရည်ရွယ်ကဒီဥပဒေကိုပြဋ္ဌာန်းခဲ့တာဖြစ်ပေမဲ့စတင်ပြဋ္ဌာန်းချိန်ကစလို့တလွဲအသုံးချမှုတွေကြောင့်နာမည်ဆိုးနဲ့သာကြော်ကြားခဲ့ရတဲ့ဥပဒေတစ်ခုဖြစ်လာခဲ့ရပါတယ်ဒီဥပဒေကပြည်သူကိုအကာအကွယ်ပေးတဲ့ဥပဒေမဟုတ်ဘဲပြည်သူကိုဒုက္ခပေးတဲ့ဥပဒေဖြစ်လက်တွေ့ကျင့်သုံးနေတယ်ဆိုပြီးဥပဒေပညာရှင်တွေကထောက်ပြခဲ့ကြပါတယ်။ရှေ့နေဦးသိန်းတန်းကတော့ဒီဥပဒေဟာမရှိတဲ့ဥပဒေတစ်ခုလို့သူကရှုမြင်ပါတယ
်။ကျွန်တော်မဟုတ်တဲ့သဘောမျိုးကြားရတယ်ဒီလိုလေ။နော်။ဒါကလည်းဥပဒေကျင့်နေတဲ့ဒီလိုရွှေချက်ကိုသိနေလို့ဒါပေါ့နော်။ဟုတ်။ဒါကြောင့်တကယ်တော့လူလူကောင်းမှုပေါ့။အဲ့တော့ကိုယ်တည်းများကိုကာဝယ်ဖို့တလုပ်ကြပါတော့နော်
။
အဲ့တော့ဒါနဲ့တကယ်အားကိုပြင်းနေကိုလည်းခင်းနေပါတော့ဖေးဒီလိုမျိုးနဲ့တက်တက်လို့ရှိရင်ဒီမျိုးစီရှိရပါလေဆိုနိုင်ငံဒီမှာတော့အဲ့ဒီချက်တွေကပါတယ်။မင်းတို့ကကိုယ်တည်းကာဝယ်ရင်တတော်ကြီးတွေကာဝယ်ရင်လည်းအင်းအောင်တဲ့အခြေအကျဖြစ်နေတယ်။ဘယ်လိုအောင်ဖဲလဲအချင်းချင်းလောက်ဆိုင်ဆိုင်တဲ့လူတွေတကူကလာဖြစ်နေတာနော်။အဲ့ဒါအဲ့လိုအနေအထားလေးဖြစ်နေတဲ့အတွက်ဒီမျိုးတွေကတော့ကျွန်တော်တို့တူတရားတော်ပြောပြရရင်ဒီကြည့်ကြရတဲ့ဒီရေထက်တယ်လို့တဲ့ချက်တော့ချက်သိနေလို့ဒီကနေ
လူခွေရေလှူရှားသူတွေဘက်ကတော့ဒီဥပဒေကိုပြင်ဆင်ဖို့ထက်အစ်စ် 变来一岁六十八人，那俺一来了，东德都突然来些，五十多阿米加罗，第五位个路轻轻过，目前虽然不路这么好拍，那要看来不了二十多年，他那三样个路这个。也有那么一月偷开了，吃得了多少说话嘞？大哥，路的路崩撇开了吗？啊，苦路变成来干嘛？没路，阿得阿内这对西了马路，多个收益嘛嘞？
西嘛吃多了，屋里个那嘞，但是那屋里个建筑能力嘛，那么看对没嘞？咱们今天我屋里那边虽然没有马虎住了，屋里嘛新鲜的嘞，大的也大嘞，不过没看路，他屋里崩撇光了，我表妹是两面两边吃多嘞，你那屋里嘛大了个。我以前呢，在库库干过，喏，哎，也喏，现在嘛，对喏，以前我以前呢，在库里头干过，就哎嘛的，也喏，大部分喏，我都是哎那里去干哦。我以前啊，哎，第二说看呢，哎，我以前呢，跑步的过，哎，这个我今年子都吃多了没了，哎，你这边都怎样了？
阿库今新部电脑的第五类讲过，比多录到嘛，那家人孙女打扰嘛，批八的事。
မမေခစူးစီးတင်ပြခဲ့တာပါရှင်အခုလိုနိုင်လွတ်လုံဥပဒေနဲ့တရားစွဲထားတဲ့အမှုပေါင်း40ကျော်ရှိပြီးတရားစွဲခံထားရသူအရေအတွက်ဟာလည်း130ကျော်သွားပြီလို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုင်ရာလှုပ်ရှားမှုအဖွဲ့အသံကပြောပါတယ်ဒီဥပဒေကိုပြင်ဆင်မဲ့ဥပဒေမူကြမ်းကိုပြည်သူ့လွှတ်တော်မှတင်သွင်းလိုက်တဲ့နေ့မှာပဲအသံအဖွဲ့ကထုတ်ပြန်ချက်တရမှာအခုလိုပြောထားတာပါဒီဥပဒေနဲ့ပတ်သက်လို့အဓိကဘဲအချက်တွေကိုဝေဖန်ထောက်ပြနေတာပါလဲဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကဆက်ပြီးတော့ပြောပြပါမယ်ရှင်
အရသာဆိုရလက်ထက် NLD လွှတ်တော်ကိုယ်စားလှယ်အများစုရှိနေတဲ့လွှတ်တော်သက်တမ်းအတွင်မှာပဲနိုင်လွတ်လုံလို့အများသိတဲ့နိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုအကာအကွယ်ပေးရေးဥပဒေကို2018ခုနှစ်မတ်လ10ရက်နေ့ကပြည်ထောင်စုလွှတ်တော်မှာအတည်ပြုပြဋ္ဌာန်းခဲ့တာပါဒီဥပဒေပြဋ္ဌာန်းပြီးတော့3နှစ်နီးပါးကာလအတွင်မှာပဲဒီနိုင်လွတ်လုံဥပဒေနဲ့တရားစွဲဆိုခံရမှုပေါင်းက46ဦးအထိရှိပြီးတရားစွဲဆိုခံရသူပေါင်းက113ဦးအထိရှိသွားပြီလို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့အသံကဒီကနေ့ဖေဖော်ဝါရီလ18ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်။နိုင်လွတ်လုံဥပဒေနဲ့တရားစွဲခံရသူအများစုကတော့တက်ကြွလှုပ်ရှားသူ၊သတင်းမီဒီယာသမားတွေ၊မတူကွဲပြားတဲ့နိုင်ငံရေးပါတီဝင်တွေနဲ့အယက်သားပြည်သူအများစုဖြစ်တယ်လို့အသံကပြောပါတယ်။အဓိကပူကြောင့်အစံနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်နောက်အစိုးရလွှတ်တော်နိုင်ငံရေးပါတီတွေနိုင်ငံအကြီးအကဲတွေနဲ့တက်မတော်ကိုဝေဖန်မှုတွေနဲ့တရားစွဲဆိုမှုတွေကအများဆုံးဖြစ်ပါတယ်လို့အသံအဖွဲ့ရဲ့သုတေသနမှုကိုရဲဝေချူအောင်ကပြောပါတယ
်ဒီအများစုကတော့ဒီနိုင်ငံရေးရာဒီဝေဖန်တောဆိုမှုတွေတောင်တရားစွဲဆိုခံရဖြစ်ပါတယ်ဒီအခါမှာအဲ့ဒီမှာဒီအများဆုံးတရားစွဲရလူရပေါ့တော့နော်ဒီအစိုးရရဲ့တက်မတော်ရဲ့ဒီလွှတ်တော်ကိုယ်စားလှယ်ရဲ့ဒီအခါမှာနိုင်ငံရေးပါတီစားတဲ့ဒီအာဏာပါပါရှိတဲ့အစုအဖွဲ့တွေအားနေတော့ဒီအများဆုံးတရားစွဲဆိုတာကိုတွေ့ရပါတယ်နောက်တစ်ခါကျွန်တော်တို့ရဲ့ data ထဲမှာတော့ဒီပြည်သူအချင်းချင်းတရားစွဲဆိုမှုတွေတွေ့ရပါတယ်ဒါပေမဲ့ပြည်သူအချင်းချင်းတရားစွဲဆိုမှုတွေကတော့အမှုတွေလည်းနည်းသလိုစွဲဆင်ရတဲ့လူဦးရေလည်းနည်းပါတယ်
ဒီကနေ့မှာပဲပြည်သူ့လွှတ်တော်မှပြင်ဆင်မှုတင်သွင်းလာတဲ့နိုင်လွတ်လုံဥပဒေပါဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုချိုးဖောက်တဲ့ပုံမှန်ရှင်းမြင့်ဆောင်စာလုံးကိုအဓိကဖျက်သိမ်းပေးဖို့နဲ့ဥပဒေတစ်ခုလုံးကိုပြန်လည်သုံးသပ်ပေးပါလို့လည်းအတန်းဖွဲ့ကတောင်းဆိုပါတယ
်ဒီမူကြမ်းထဲမှာပါဝင်တဲ့အချက်တွေကိုကြည့်တဲ့အခါကျတော့လေဒီဥပဒေကိုတကယ်အစစ်အမှန်ပဲပြောင်းလဲနိုင်မယ့်အချက်တွေကမပါသေးဘူးကျွန်တော်ကတော့ပြောတယ်ဒီပုံမှန်ရှင်းစာလုံးကိုလုံးဝပယ်ဖျက်လိုက်ဖို့ဆိုတာအရေးဆုံးဖြစ်တယ်အကုန်လုံးကပုံမှန်ရှင်းစာလုံးပေါ်မှာအခြေခံပြီးတော့မှတရားစွဲဆိုခံရတာဖြစ်တယ်အဲ့ကြောင့်ပုံမှန်ရှင်းစာလုံးကိုလုံးဝပယ်ဖျက်ဖို့အရေးကြီးတယ်အဲ့ဒါမှမပါဘူးဆိုလို့ရှိရင်တော့ဒီဥပဒေကဘယ်လောက်ပဲတောင်းလဲတောင်းလဲအပေါ်ရတောင်းလဲမှုပဲဟိုဖြစ်မှာပါပဲခင်ဗျာ
ပြည်သူတွေရဲ့လူပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုလုံခြုံမှုကိုကာကွယ်ပေးရမယ့်အစားအခြေခံလူ့ခွင့်ရေးနဲ့နိုင်ငံသားတို့ရဲ့လုံခြုံမှုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဒီမိုကရေစီစံနှုန်းတွေကိုဖောက်ဖျက်နေတဲ့ဥပဒေတစ်ခုလိုဖြစ်လာနေတဲ့အတွက်ဒီဥပဒေပါအချက်တွေကိုအရင်ကြီးပြန်လည်စဉ်းစားသုံးသပ်သင့်ပြီလို့လည်းလူ့ခွင့်ရေးလှုပ်ရှားသူညီမျှချင်းမြန်မာအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကအကြံပြုပါတယ
်ဥပဒေတစ်ခုမှာခုနကကျွန်တော် right to privacy လို့ခေါ်တဲ့ပုဂ္ဂလိကလွတ်လပ်ခွင့်တကူးချင်းလွတ်လပ်ခွင့်ကိုကာကွယ်ပေးရမယ်ဒါပေမဲ့အဲ့ဒီပုဂ္ဂလိကလွတ်လပ်ခွင့်တွေကိုကျွန်တော်တို့ဟိုအကြောင်းပြပြီးတော့နော်ဒီဟာတွေကိုဖိနှိပ်အောင်မရှိအောင်ကာကွယ်ပေးတဲ့ဥပဒေလည်းဖြစ်ဖို့လိုအပ်တယ်လို့နောက်တစ်ခုကလိုရင်းလိုသလိုဟိုအတိတ်တွေဖွင့်ပြီးတော့ဟိုလူတိုင်းကိုတရားစွင့်နေတဲ့ဥပဒေမျိုးမဖြစ်အောင်ဟပေးလို့လည်းမရအောင်အဲ့တော့ဥပဒေမှာပါသောပြော့ကွက်တွေဟာကွက်တွေကိုပြန်ပြေနိုင်လို့ရှိတော့ကျွန်တော်တို့ဒီဥပဒေကအားကောင်းတဲ့ဥပဒေတစ်ခုလိုဖြစ်လာလိမ့်မယ်ပြီးလို့ရှိရင်ဒီဟာတိကျလေးလေးကျွန်တော်တို့ကကင်တွယ်ရပုံစံလွယ်လေးလေးဖြစ်ပါလိမ့်မယ်
ဒီကနေ့အထိနိုင်လွတ်လုံးဥပဒေနဲ့တရားဆွဲဆိုခံရမှု၄၆မှုထဲမှာတော့တက်မတော်ကနေတရားဆွဲတာက၅မှုအစိုးရအဖွဲ့နဲ့လွှတ်တော်ကိုဝေဖန်လို့ဆိုပြီးတရားဆွဲဆိုတာက၅မှုနိုင်ငံရေးပါတီတွေကတရားဆွဲဆိုမှုကိုမှုနိုင်ငံတော်တိုင်ပင်ခံနဲ့ဗိုလ်ချုပ်အောင်ဆန်းကိုဝေဖန်လို့ဆိုပြီးဂျာလူကတရားဆွဲဆိုမှုအပါအဝင်ပြည်သူချင်းချင်းတရားဆွဲဆိုမှုတွေပါဝင်ပြီးတက်ကြွလှူရှာသူ၁၂ ဒီကနေ့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ
တော်ရှင်ကမြန်မာနိုင်ငံတွင်အခု2020ခုနှစ်မှာအစိုးရအဖွဲ့အလှည့်ပြောင်းဖြစ်လာနိုင်တဲ့အထူးသဖြင့်ရွေးကောက်ပွဲတက်ကျင်းပဖို့ရှိနေပါတယ်။နှစ်ပေါင်းများစွာဆေးဥချွေးအောင်နေခဲ့ရပြီးတဲ့နောက်ရပ်ဖက်ဒီမိုကရေစီစနစ်ကိုပြောင်းလဲနေချိန်မှာကျင်းပတဲ့တတိယကြိမ်မြောက်အထူးသဖြင့်ရွေးကောက်ပွဲကြီးဖြစ်မှာပါ။ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့တည်ဆဲဥပဒေတွေမှာအားနည်းချက်ရှိတာပြီးပြင်ဆင်မှုလိုတာပြီးစသဖြင့်ရွေးကောက်ပွဲဥပဒေနဲ့ပတ်သက်လို့ဟာခွက်တာခွက်တွေကိုအခုအင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလိုရဲ့ production တွေအနေနဲ့ကိုယ့်ရဲ့ telephone number တွေကြိုးပြီးတော့ပြဖို့ထားမယ်ဆိုရင်ဒရက် delay အစီအစဉ်နှစ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန် final ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်း phone number က1-232-382-9994ဖြစ်ပြီးတော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ့် production တွေကိုကြိုးပြီးပါတယ်ခင
9:00 ခွဲနောက်ပိုင်းမှာထုတ်လွှင့်မဲ့ဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်နှီးဆက်သွယ်ကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ဒီနောက်9:00ကြမှာထုတ်လွှင့်မဲ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885နဲ့ပထမ9:00ဝက်မှာလိုင်းလက်မီတာ190 kHz 1595လို့နဲ့တူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။ VOA American တန်ရဲ့အင်္ဂါနေ့ညနေခင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။အခုအင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုနားလောင်ကတလက်ကြီးညာပေးပါမယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံမှာသေဆုံးသူ1900ဝန်းကျင်ရှိနေချိန်မှာပဲကူးစက်ခံရသူက9200ကျော်သွားပြီလို့တရုတ်ကျန်းမာရေးသားဝန်ရှိသူတွေကဒီကနေ့အတည်ပြုပါတယ်ဒီကနေ့ထုတ်ပြန်လိုက်တဲ့နောက်ဆုံးစာရင်းထဲမှာတော့ကူးစက်ခံရတဲ့လူနာသစ်က1886ဦးနဲ့သေဆုံးသူ98ဦးလည်းပါဝင်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်တရုတ်ကျန်းမာရေးစနစ်ပေါ်အမဲဆက်ထင်စေခဲ့တယ်လို့ရောဂါပြန့်နှံ့မှုကိုထိန်းချုပ်ဖို့ကြိုးပမ်းနေနေလဲဒေသတချို့ကိုတရုတ်သားဝန်ရှိသူတွေကအဝင်ထွက်ပိတ်ထားခဲ့တာပါရောဂါကြောင့်ဒီကနေ့သေဆုံးခဲ့ရသူတွေထဲမှာကိုရိုနာဗိုင်းရပ်စ်အထူးကကူးစက်ပြန့်နှံ့ခဲ့တဲ့ဟူပေပြည်နယ်ဝူဟန်မြို့ဝူချန်းဆေးရုံညွှန်ကြားရေးမှူးလျူဇင်မင်းလည်းပါဝင်တယ်လို့နိုင်ငံပိုင်ရုပ်သံသတင်းဌာနကကြေညာပါတယ်မြောက်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူမရှိသေးဘူးလို့ပြောပါတယ်။နည်းပညာငွေကြေးအခက်အခဲတွေကြောင့်ယောဂါကူးစက်ပြန်ပေါင်းမှုတာစီရင်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့အကူအညီပေးဖို့တောင်းခံထားပေမဲ့လည်းယောဂါကူးစက်ခံရသူတော့မရှိဘူးလို့ဆိုပါတယ်။မြောက်ကိုရီးယားအာဏာရကွန်မြူနစ်ပါတီသတင်းစာရုံတောင်းစီမူမှာမြောက်ကိုရီးယားကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကိုကိုးကားပြီးတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတယောက်မှမရှိသေးဘူးဆိုပြီးတော့ဖော်ပြထားတာဖြစ်ပါတယ်။ဂျပန်နိုင်ငံယိုကိုဟာမာစိတ်ကမှာတိချခွဲပြီးတော့စိုက်ကတ်ထားတဲ့ Diamond Princess အပျော်စီစိန်ခံတင်မော်ကခီးတယ်ရီကိုမနှက်ပြန်ပုတ်ထုတ်နေမှာတင်မော်ကစပြီးတော့ဆင်ခွင့်ပြုတော့မှာပါဒီတင်မော်ကြီးပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့ခီးတယ်တွေ့ရှိခဲ့တဲ့အတွက်14ရက်ကြာအဝင်ထွက်ကန့်သတ်ပြီးတော့စောင့်ကြည့်ခဲ့တာပါတင်မော်ခီးတယ်ရီအတော်များတဲ့အတွက်ခီးတယ်အလုံးကမ်းမော်တက်လာနိုင်ဖို့ရက်တွေနဲ့တရှိကြာနိုင်တယ်လို့ဂျပန်ကျန်းမာရေးတာဝန်ရှိသူတွေကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ထိုင်းနိုင်ငံဘက်ကမြို့က Victoria Monument အနီးကဈေးဝယ်စင်တာတစ်ခုမှာဒီကနေ့နေခင်မိုက်ကတနသမားတယောက်ရဲ့တနက်နဲ့ပြစ်ခတ်မှုကြောင့်အမျိုးသမီးတဦးသေဆုံးပြီးတော့အခြားတယောက်လည်းထိခိုက်ဒဏ်ရာရသွားတယ်လို့ Bangkok Sport သတင်းစာမှာရေးသားထားပါတယ် ။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုနားလောင်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကမတ်စုမွန်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ Audrius Bridges ဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Intercept 17နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။ VOA သတင်းရှင်များအားလုံးကိုရောက်စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွန်ညိုပါရှင်။
This program has come to you from the Voice of America, Washington. Thank you.